နထောက်လည်းအမေရိကန်သမ္မတရွေးကောက်ပွဲကိုတီးရရုရှားနဲ့အီရန်တို့ကဂျာဝင်နှောက်ရှံမှာစိုးရိမ်ရကြောင်းအမေရိကန်ထောက်လိုင်းအကြီးအကဲကတောက်ကြနေမှာပြောပါတယ်။ဒီရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ပြန်ပြီးအရွေးမခံရဖို့တရုတ်ကမျှော်လင့်တယ်လို့ရုရှားကလည်းဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်တိုက်ခါကြအောင်လုပ်နေပြီးအီရန်ကတော့ဒီမိုကရေစီဖွဲ့စည်းရေးအားရအောင်စူးစမ်းနေတယ်လို့ဂန်ဂျန်ထောက်လိုင်းရေးဆိုင်ရာ NCSC အဖွဲ့ဒါရိုက်တာဘီလ်အီဗန်နီနာကပြောပါတယ်။နိုဝင်ဘာမှာချင်းပါမယ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ချိန်ချမှုတွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လိုင်းရေးအဖွဲ့ရဲ့အကဲဖြတ်ချက်တွေကိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တရုတ်ကသမ္မတထရန့်ကိုခံလိုက်ရခဲ့သူဖြစ်ရှုမြင်ပြီးသူနဲ့တချီပြန်အရွေးခံရတာကိုမမြင်ချင်တယ်လို့အမေရိကန်ရွေးကောက်ပွဲမတိုင်ခင်အမေရိကန်ရဲ့အစိုးရမူဝါဒတွေကိုပုံသွင်းဖို့ကြိုးစားမှုတွေနဲ့သူတို့ကိုဆန့်ကျင်မဲ့အမေရိကန်နိုင်ငံရေးခေါင်းဆောင်တွေကိုဖိအားပေးတာတွေတိုးလို့ဖို့ကြိုးစားနေတယ်လို့လည်းပြောပါတယ်။ရုရှားကတော့ဂျိုးဘိုင်ဒန်ဟာသူ့ကိုထောက်ခံသူတွေကြားရုရှားဆန့်ကျင်သူဖြစ်ပြနိုင်အောင်လုပ်နေတယ်လို့ရှုမြင်ပြီးဘိုင်ဒန်တိုက်ခါကြအောင်စူးစမ်းနေတယ်လို့အမေရိကန်ထောက်လှမ်းရေးတွေကတုံ့တက်ကြပါတယ်။အီရန်ကလည်းအမေရိကန်ပြည်တော်စီရဲ့ဒီမိုကရေစီဖွဲ့စည်းရေးကိုရောသမ္မတထရန့်ကိုပါအားပြုတ်အောင်စူးစမ်းနေပြီးရွေးကောက်ပွဲမတိုင်ခင်အမေရိကန်နိုင်ငံတွင်စိတ်ဝမ်းကွဲမှုဖြစ်အောင်လုပ်နေတယ်လို့လည်းတုံ့တက်ပါတယ်။